မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတယ်လို့သံသယရှိသူတယောက်ကိုပထမဆုံးတွေ့ရှိထားတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတယောက်မှမရှိဘူးလို့လာပေါင်းများစွာညှင်းဆိုလာပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုပြောလိုက်တာဖြစ်ပြီးတော့ဒီလူဟာမြောက်ကိုရီးယားနိုင်ငံကထွက်ပြေးပြီးမကြသေးခင်ကမှပြန်ဝင်လာတဲ့သူဖြစ်တယ်လို့ပြောပါတယ်။ဗိုင်းရပ်စ်ကူးစက်ခံထားတယ်လို့သံသယရှိတဲ့သူဟာလွန်ခဲ့တဲ့3နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးသွားသူဖြစ်ပြီးပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကမှနိုင်ငံနယ်ဇက်ကိုတရားမဝင်ဖျက်ပြီးတော့ရောက်လာသူဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါရယ်။အဲ့လူရဲ့အသက်ရှူလမ်းကြောင်းနဲ့သူတွေကိုအကြိမ်ကြိမ်စစ်ဆေးထားပြီးတော့ဗိုင်းရပ်စ်ရှိမရှိမသိကြသေးဘူးလို့မြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းကပြောပါရယ်။ဒါပေမဲ့အဲ့ဒီတန်ရရှိလူနာဟာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်ခဲ့ရလားဆိုတာကိုမပြောပေမဲ့ကနဦးချီလန်းအနေနဲ့အဲ့လူကိုအသွာလာခန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ပြီးသီးသန့်ခွဲထားကြောင်းသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေနဲ့ကေဆောင်းမြို့ကိုပြီးခဲ့တဲ့9ရက်အတွင်းမှာသွားခဲ့တဲ့သူတွေကိုတေချာစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့စစ်စစ်တာတွေသီးသန့်ခွဲပြီးတော့အသွာလာခန့်သတ်တာတွေလုပ်နေတယ်လို့ပြောပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်လည်းမနေ့စနေနေ့ကထိတ်တန့်ပေါ်လစ်ဘီရိုအစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပြီးကိုရိုနာဗိုင်းရပ်စ်ဟာမြောက်ကိုရီးယားနိုင်ငံထဲကိုရောက်ရှိကောင်းရောက်ရှိနေပြီဆိုတာကိုဝန်ခံအသိမှတ်ပြုသွားတယ်လို့ KCN သတင်းကပြောပါရယ်။ဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းတွေထွက်လာပြီးနောက်ကေဆောင်းမြို့မှာလည်းအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီးတော့မြို့ဝင်အထွက်တွေကိုလုံးဝပိတ်ဆို့လိုက်တယ်လို့ခရိုင်နဲ့ဒေသတခုချင်းစီကိုလည်းဇူလိုင်လ24ရက်နေ့နေ့လယ်ကစပြီးတော့အသွာလာခန့်သတ်မှုတွေလုပ်ပြီးတော့တနေရာနဲ့တနေရာမှာသွားဖို့မိန့်ထုတ်လိုက်တယ်လို့ပြောပါရခင်ဗျာ။